ဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့ရင်ဂျပန်နိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုတင်ပြသွားဖို့ရှိတယ်လို့ဂျပန်ရောက်မြန်မာရေးလှုပ်ရှားသူတွေကပြောကြားလိုက်ပါတယ်။ရင်းညာဒုက္ခတွေအရင်နဲ့ပတ်သက်လို့နိုင်ငံတကာအဖီအားတွေကြုံနေရချိန်မှာဒုက္ခတွေရင်ရခိုင်ပြည်နယ်တွေပြန်လာရေးအတွက်ဒေါင်ဆန်းစုကြည်ကိုဆန္ဒပြတောင်းဆိုဖို့ပြင်ဆင်နေကြတာရှိပါတယ်။ဒီအကြောင်းကိုပြောပြမှာဖြစ်ပါတယ်။ဂျပန်နိုင်ငံဝန်တတိယအကြိမ်မြောက်ခီးစဉ်အဖြစ်တိုကျိုမြို့ကိုတောက်ချနေညနေပိုင်းကရောက်ရှိလာတဲ့ဒေါင်ဆန်းစုကြည်ဟာဒီကနေ့မှတော့ဂျပန်အစိုးရပိုင်း NHK သတင်းဌာနနဲ့တီးတန့်တွေ့ဆုံမှုပြုလုပ်ခဲ့ပြီးမနက်ဖြန်မှာအထည်ချုပ်စေုံတစ်ခုကိုတွားရောက်လည်လာဖို့ရှိတယ်လို့ဒေါင်ဆန်းစုကြည်သတင်းတွေကိုမပြတ်ဆောင်ကြည့်နေတဲ့တိုကျိုမြို့ကဦးထွန်းဝေကပြောပါတယ်
ဒီနေ့အနည်းငယ်နဲ့ interview အမေအလီလက်ရှိတဲနေတဲ့ UCR ဟောတဲ့ဒေါင်ဆန်းစုကြည်တဲနေတဲ့ဆက်တယ်မှာ interview ပါတယ်ခေါ့ရက်ကဒီနေ့ပမာတိုင်းမိသားစုဝင်နေတွေကိုခေါင်းကြီးပြည့်စုံပြီးတော့အားကားပြေကြတယ်။ဆက်ရောက်ထားတယ်လို့လည်းသိရပါတယ်။အဲမြတ်တဲ့စီစဉ်ရတဲ့စစ်တပ်ကြီးဆက်ရုံနဲ့တက်ဖြစ်တဲ့ဒီမေဘာနေရာကိုတောင်းနေလို့လက်ရှိရှိပါပါတယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရအော်တိုဝါ9ရက်နေ့မှာကျင်းပမဲ့စေရင်မြောက်မဲကောင်ဂျပန်တိတ်တီအစည်းအဝေးတက်ရောက်ဖို့ဒေါင်ဆန်းစုကြည်ဂျပန်နိုင်ငံကိုရောက်ရှိနေတာပါ။ဒေါင်ဆန်းစုကြည်ဟာနိုင်ငံတော်အကြီးအကဲမဖြစ်ခင်က NLD ပါတီခေါင်းဆောင်တဦးအနေနဲ့ဂျပန်နိုင်ငံကိုတကြိမ်တွားရောက်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးနောက်ပိုင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရ2016မှာတကြိမ်အခု2018မှာတကြိမ်ဂျပန်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ဒေါ်ဆုရဲ့ပထမဆုံးဂျပန်စီးစဉ်အတွင်းမှာသာဂျပန်ရောက်မြန်မာနိုင်ငံသားတွေကလွတ်လပ်စွာတွေ့ဆုံခွင့်ရခဲ့ပြီးနောက်ပိုင်းမှာတွေ့ခွင့်မရတော့ဘူးလို့ဆိုပါတယ်။ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့မယ်ဆိုရင်ဂျပန်ရောက်မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုတင်ပြသွားဖို့ရှိတယ်လို့တိုကျိုမှာရှိတဲ့မြန်မာရေးလှုပ်ရှားသူဦးတန်းစွေကရှင်းပြပါတယ်
။ကျွန်တော်တို့ဒီဂျပန်မှာရှိတဲ့ပမာတာမတ်ကြီးကဂျပန်နိုင်ငံမှာရှိနေတဲ့ပမာတွေနဲ့ဒေါင်ဆန်းစုကြည်နဲ့တိုင်းရင်းတွေ့ဆုံစကားပြောမယ့်ကိစ္စကိုပိတ်ဆို့နေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လည်းဆိုလို့ရှိရင်ကျွန်တော်တို့ပထမအတုံးကလည်းကျွန်တော်ပြောရတဲ့အတိုင်းပဲဂျပန်ရောက်မြန်မာနိုင်ငံသားတွေနိုင်ငံသား passport လက်ဝယ်မရှိဘဲနဲ့မြန်မာနိုင်ငံပြန်လို့မရပြန်ပောက်ကိုခီးထုတ်လို့မရဖြစ်နေတယ်။အဲဒါသူတို့ထုတ်ထားတဲ့ဥပဒေရဆိုလို့ရှိရင်လည်းဂျပန်နိုင်ငံမှာနေထိုင်ဝင်ရတဲ့လူတွေကနိုင်ငံသားဖြစ်ပြန်ရှောင်းမယ်လို့ပြောပါတယ်။အဲဒါအဲ့အရာတွေကိုသူတို့အကုန်လုံးဒီသတင်းတွေကိုဖြောက်ထားပြီးတော့ကျွန်တော်တို့တွေကဒေါင်ဆန်းစုကြည်ဒီကိစ္စကိုတင်ပြဖို့အတွက်မှာပြည်သူမှုမရှိဖြစ်နေပါဘူး။ဒါကြောင့်ဒီတစ်ခေါက်လာတဲ့အခါမှာဒေါင်ဆန်းစုကြည်နဲ့တူပါလာမယ်ပေါ့လေ။ဟိုမြန်မာနိုင်ငံမှာလုပ်ခဲ့တဲ့လူမျိုးပေါ့။တိုင်ကြားစာလက်ခံရေးအဖွဲ့များရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီပိုင်းရောက်မြန်မာနိုင်ငံသားတွေရဲ့ဥပဒေကတူးချင်းတူးချင်းလိုက်ပေါ့လေ။ဟိုဒီမှာတာဝန်ကနေပြီးတော့မဟုတ်မှလုပ်ထားတဲ့ကိစ္စတွေတရားကြားမှုမရှိတာတွေကိုဒီတင်ပြတိုင်တန်းမယ်ဆိုပြီးကျွန်တော်ပြင်ဆင်ထားတာတွေအခုချိန်မှာကျွန်တော်တို့အတွက်ကိုလုပ်လို့မရအောင်ဖြစ်နေပါတယ်။
ရင်းညာဒုက္ခတဲ့အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖီအားတွေကြုံရချိန်မှာတိုကျိုမြို့မှာတန်ယုံရှိမှာဂျပန်ရောက်ရင်းညာတချို့နဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေပူးပေါင်းဆန္ဒပြဖို့ရှိတယ်လို့ဦးထွန်းဝေကပြောပါတယ
်။ဒီနေ့နေ့စီစဉ်ရတော့လက်ရှိမြန်မာတန်ယုံရှိနေကြပါရမယ်ရှိရင်မြန်မာတန်ယုံကိုတန်ယုံစုကြီးရောက်ရှိတဲ့ဒီကံဒီရဲ့ချို့ကဒါကအေးမဖြစ်သေးတဲ့ပတ်သက်ပြီးတော့အဲဒီလိုအမေအဲ့တော့ပြောရရှိတယ်။ခလာလည်းဂျပန်ရိုးရီရဲ့ဒီကသိရှိရသွားအတိုင်းအတာလည်းကျွန်တော်လေးကိုစိတ်ကြည်တဲ့ပြောနေရကြားရတယ
်။မြန်မာနိုင်ငံကထွက်ခွာသွားကြတဲ့ရိညာဒုက္ခတွေကြီးသူတို့နေရာရင်းမှာပြန်လည်အခြေချနေနိုင်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေနဲ့တိုက်တိုက်တွန်းတွန်းလှုပ်ဆောင်သွားဖို့ကိုလည်းဂျပန်နိုင်ငံသား၏ဝန်ကြီးထာရိုကုနိုကပြီးခဲ့တဲ့စက်တင်ဘာလတည်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့စီးပွားရေးညီလာခံမှာဒေါင်ဆန်းစုကြည်နဲ့တင်းကြားတွေ့ဆုံစဉ်တိုက်တွန်းပြောဆိုထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချထားပြီးဒုက္ခသည်တွေပြန်လာနိုင်ရေးအတွက်အစဉ်အင်းဖြစ်အောင်လှုပ်ဆောင်ထားပြီးဖြစ်ကြောင်းနဲ့အဲ့ဒီဒုက္ခသည်တွေပြန်လာနိုင်သေးတာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်လေးနှောင့်နှေးမှုကြောင့်ဖြစ်တယ်လို့ရှင်းလင်းပြောဆိုထားပါတယ်။ဂျပန်အစိုးရဟာရခိုင်ပြည်နယ်ဖွံ့ဖြိုးရေးအပအဝင်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်ဒေါ်လာ100,000,000နဲ့ချီပြီးထောက်ပံ့သွားမယ်လို့ကတိပေးထားပါတယ်ခင်ဗျာ။